Ukraine နိုင်ငံမှာရာထူးကဖြုတ်ချခံသမားဖြစ်တဲ့ Yanukovych ဟာအရသာအများကြီးကိုတပ်ပစ်ခဲ့တယ်လို့ဆွဆွဲပြီးတော့ဖန်ဝင်ရန်ထုတ်ထားပါတယ်။ဒီဖန်ဝင်ရန်ထုတ်တာကိုယာယီပြည်ရေးဝန်ကြီး Arsen Avakov ကဒီကနေ့တနင်္လာနေ့မှာ Facebook စာမျက်နှာမှာကြေညာသွားပါတယ်။ရုရှားကိုလိုလားတဲ့ခရီးမီးယားဒေသမှာမစ္စတာယန်နူကိုဗစ်ကိုနောက်ဆုံးတွေ့လိုက်ရကြောင်းသူကပြောပေမဲ့လေမစ္စတာယန်နူကိုဗစ်ဘယ်မှာရှိလဲဆိုတာနေရာအတိအကျကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးဒီတော့တွေ့မှာပဲဥရောပတမက EU ရဲ့နိုင်ငံသားရေးရာမူဝါဒအကြီးအကဲကက်သရင်းအက်ရှ်တန်ဟာယူကရိန်းကိုဒီကနေ့တွားရောက်ပြီးတော့ယူကရိန်းနဲ့ EU နီးကပ်မှုကိုလိုလားတဲ့ဂျားဖြတ်အစိုးရခေါင်းဆောင်အနေနဲ့တွေ့ဆုံဖို့အစီအစဉ်ထားပါတယ်ယူကရိန်းနိုင်ငံမှာနိုင်ငံရေးစီးပွားရေးတည်ငြိမ်မှုရှိဖို့ EU အနေနဲ့ဘယ်လိုကူညီနိုင်မလဲဆိုတာကိုဒီ KF မြို့တော်ခီးစင်မှာ Miss Ashton ထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့သူရဲ့ယုံကပြောပါတယ်။ Ukraine နိုင်ငံကပြည်သူတွေကြားမှာကဥရောပနဲ့ဆက်ဆံရေးကိုလိုလားသူတွေနဲ့ Russia နဲ့ပူပြီးတော့နှိစက်ချင်သူတွေဆိုပြီးတော့အုပ်စုကွဲနေတာပါ။ဖြိုချခံသမ္မတ Yanukovych ကပြီးခဲ့တဲ့ November မှာ EU ရဲ့ကုန်သွယ်ရေးသဘောတူညီမှုကိုပယ်ချခဲ့တာကြောင့်အခုသူရာထူးကဖယ်ရှားခံရတဲ့အထိကန့်ကွက်မှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်။တင်းငရီနေမှာတော့လွတ်တော်ဥက္ကဋ္ဌ Alexander Tachinov က Ukraine ရဲ့ယာယီဝန်ကြီးချုပ်ဖြစ်လာပါတယ်။တင်းငရီနေညမှာမိန့်ခွန်းပြောကြတော့သူက Kiev မြို့တော်လွတ်လပ်ရေးရင်ပြင်ကလူမှုဆန္ဒပြပွဲတွေကိုထောက်ပြသွားပြီးတော့ EU နဲ့ပူးပြီးတော့နှိကပ်တဲ့ဆက်ဆံရေးပေါ်ဝအောင်လှုပ်ဆောင်မယ်အစီအစဉ်ကိုအလေးပေးပြောသွားခဲ့ပါတယ်ရှင်။